ဗုဒ္ဓဖူးနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်နှาศင်နေကြတာပါအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်က JBS အမေသားဆက်ယုံမှာ COVID-19 ရောဂါနဲ့ကွယ်လွန်သွားတဲ့မြန်မာအမျိုးသမီးဝန်ထမ်းရဲ့မိသားစုကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနှาศင်ရမှာပါကျမအင်ချင်းနိုင်ပါရှင်ကော်လိုရာဒိုပြည်နယ်ဂရီလေးက JBS အမေသားဆက်ယုံခွဲမှာ12နှစ်ကြာအလုပ်လုပ်ကိုင်နေတဲ့အသက်60အရွယ်နန်းစန်းတင်ခေါ်ဒေါက်တင်အေးဟာမေလ18ရက်နေ့ညနေပိုင်းမှာကိုဗစ်ရောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့တာပါ။နောက်ဆုံးဖျားနာတဲ့အချိန်အထိအလုပ်လုပ်ခဲ့ရသလိုဆေးရုံမှာရောဂါကာကွယ်ရေးထိထိရောက်ရောက်မလုပ်ခဲ့တဲ့အတွက်ကြံရည်သူမိသားစုတွေကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေကြောင်းမိသားစုဝင်တအူက VOE ကိုပြောပါရယ်။ဒါနဲ့ပတ်သက်လို့ JBS အမေသားကုမ္ပဏီကို VOE ကဆက်သွယ်မေးမြန်းရမှာ JBS USA နဲ့ Pilgrim ရဲ့အုပ်ချုပ်ရေးဌာနအကြီးအကဲ Cameron Brut ကအီးမေးကနေအခုလိုတုံ့ပြန်ခဲ့ပါတယ်။ပထမဆုံးအနေနဲ့တည်ဆုံးသူအရေးအတွက်ကိုပြင်ချင်ပါတယ်။သတင်းမီဒီယာတွေထဲမှာဖော်ပြခဲ့တဲ့ JBS ရဲ့ Greenley အမေသားဆက်ယုံခွဲမှာတည်ဆုံးခဲ့တဲ့အလုသမား၈ဦးဆိုတာမဟုတ်ပါဘူး။၆ဦးပဲရှိပါတယ်။အခုလို JBS မှာနှစ်ပေါင်းများစွာအလုလုပ်ခဲ့တဲ့ဝန်ထမ်းတအူးဆုံးရှုံးခဲ့ရတဲ့အတွက်အယံဝန်းနေရပါတယ်။ကျမတို့အနေနဲ့ကြံရစ်သူမိသားစုကိုကူညီဖို့အရင်ကရောအခုပါဆက်ပြီးတော့ကန့်လန့်ထားပါတယ်။COVID-19 ကြောင့်ထိခိုက်ရသူအားလုံးအပေါ်ကျမတို့အနေနဲ့ကိုချင်းစာနာမိပါတယ်။ဆက်ယုံမှာလုတ်တဲ့ဝန်ထမ်းတွေအတွက်လုံခြုံတဲ့ပတ်ဝန်းကျင်ဖြစ်အောင်စ조사လှုပ်ဆောင်နေတယ်လို့ရောဂါကြိုတင်ကာကွယ်ရေးအစီအစဉ်အများပြားကိုလည်းအကောင့်ထဲပေါ်ဆောင်ရွက်ခဲ့တယ်လို့အီးမေးလ်မှာရေးသားထားတာပါ။ Cameron Brut ရဲ့အီးမေးလ်မှာဆက်ယုံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုအသေးစိတ်ဖော်ပြထားတယ်လို့ရောဂါကာကွယ်ရေးဒေသဆိုင်ရာအဖွဲ့အစည်းအတိုင်းဝိုင်းအတွက်ကုမ္ပဏီအနေနဲ့ရန်ပုံငွေဒေါ်လာတန်း100ကျော်လှူဒန်းခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့အခုလို JBS ကုမ္ပဏီဘက်က COVID-19 ရောဂါကူးစက်မှုကာကွယ်ရေးဆောင်ရွက်ချက်တွေဟာနောက်ကျခဲ့ပြီးဖြစ်တယ်လို့လုံလောက်မှုမရှိခဲ့ဘူးလို့ဒေသဆိုင်ရာအလုပ်သမားသမဂ္ဂဥက္ကဋ္ဌကင်ကော်ဒိုဗာက VOE ကိုခုလိုပြောပါရယ်။
Although the company has now implemented some safety interventions, their response, in my opinion,
အခုတော့ကုမ္ပဏီကလုံခြုံမှုဆိုင်ရာအရေးပေါ်ဆောင်ရွက်ချက်တွေကိုအကောင့်ထဲဖောက်ခဲ့ပြီးပြီလို့ပြောပေမဲ့ကျွန်တော်အမြင်ပြောရရင်ဒီလိုတုံ့ပြန်မှုဟာနောက်ကျနေပါပြီ။လုံလောက်မှုမရှိသလိုအချိန်နဲ့တပြေးညီမဖြစ်ခဲ့ပါဘူး။အခုသူတို့ပြောတဲ့ယောဂကာကွယ်ရေးအရေးပေါ်စီမံဆောင်ရွက်ချက်တွေမျိုးရှိခဲ့ရင်ဆက်ရုံအလုပ်သမားတွေအသက်ဆုံးရှုံးတာမျိုးမြင်တွေ့ရမှာမဟုတ်ပါဘူးလို့ကင်ကော်ဒိုဗာကပြောသွားတာပါဆက်ယုံမှာအလုသမားတွေအတွက်ယောဂအန်ဒီရဲ့ကင်းဝေးလုံခြုံရေးဦးစားပေးလှုပ်ဆောင်မှုတေချာစေရေးအလုသမားသမဂ္ဂအနေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုဖိအားပေးနေတယ်လို့ဆက်ယုံအလုယုံဆိုင်ရာတင်းကျပ်တဲ့လုံခြုံရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့နဲ့ဒီဥပဒေတွေကိုလိုက်နာအကောင့်ထဲပေါ်ချင်းရှိမရှိစောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့ပြည်နယ်လွှတ်တော်အမတ်တွေနဲ့မြို့တော်ဝင်ကိုသမဂ္ဂအနေနဲ့ဖိအားပေးနေတယ်လို့ဆိုပါတယ်ဒါ့အပြင်ဗဟိုအစိုးရအလုသမားဆက်ဆံရေးဘုတ်အဖွဲ့ကလည်းအလုသမားလုံခြုံရေးဆိုင်ရာအားနည်းချက်တွေနဲ့ပတ်သက်လို့တရားစွဲထားပြီးဖြစ်ကြောင်းကင်ကော်ဒိုဗာကအခုလိုပြောပါတယ
် Well the workers their families right now we have
အလုသမားတွေနဲ့ကြံရည်သူမိသားစုတွေရဲ့လုံခြုံရေးဆိုင်ရာညှိနှိုင်းချက်တွေကျမတို့ရရှိထားပြီးဆောင်ရွက်နိုင်သမျှအဆင့်အားလုံးကိုလှုပ်ဆောင်နေပါတယ်အလုသမားသမဂ္ဂဘက်ကဗဟိုအစိုးရအလုသမားဆက်ဆံရေးဘုတ်အဖွဲ့ကိုစွဲချက်တင်ထားတယ်လို့ကျမနားလေတလို့ဆိုရင်လေတည်ဆုံးသွားတဲ့အလုသမားတွေရဲ့မိသားစုတွေကလည်းကုမ္ပဏီကိုဆွဆွဲချက်တင်တဲ့တရားစွဲဖို့လုပ်နေကြကြောင်းကင်ကော်ဒိုဗာကပြောသွားတာပါလက်ရှိဂရီးလေက JBS အမေသားဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအလုသမားပေါင်း290ကျော်ရှိနေကြောင်းလဲကင်ကော်ဒိုဗာကပြောပါတယ်အဲ့ဒီဆက်ယုံမှာအလုလုနေတဲ့အလုသမားပေါင်း2000ကျော်ထဲမှာမြန်မာအလုသမားစုစုပေါင်း200ကျော်လောက်ရှိပါတယ်ရှင်